အမေရိကန်နဲ့ရုရှားနိုင်ငံအကြားထိခိုက်မှုတွေရှိနေတဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနောက်ကာကွယ်ရေးဝန်ကြီးချက်ခေဂယ်တို့ဟာရုရှားနိုင်ငံခြားရေးဝန်ကြီးနောက်ကာကွယ်ရေးဝန်ကြီးတွေနဲ့တောက်ကြနေကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးရလဒ်ကောင်းတွေထွက်လာနိုင်တဲ့အလားအလာရှိတယ်လို့အမေရိကန်ယာရှိတွေကပြောပါတယ်။ဒါပေမဲ့လည်းတိတ်အချိန်မလာတဲ့နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့အကြီးအကဲအရာရှိတွေရဲ့ပွန့်ပွန့်လင်းလင်းဝေဖန်ပြောဆိုမှုတွေကတော့ရက်တန့်မသွားပါဘူး။အမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးဟာနှစ်နိုင်ငံအကျိုးစီးပွားကိုအခြေခံတဲ့ဆက်ဆံရေးဖြစ်တာကြောင့်တခါတရံမှာအကျိုးစီးပွားပြဿနာတွေနဲ့အပြင်းထန်ကွဲလွဲမှုတွေလည်းရှိတတ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောသွားပါဗျ။ရုရှားနဲ့အမေရိကန်အရာရှိတွေဟာဒုံးခွင်းဒုံးကာကွယ်ရေးစနစ်နဲ့မြောက်ကိုရီးယား၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံအပါအဝင်မဟာဗျူဟာဆိုင်ရာတခြားအရေးကိစ္စတွေမှာတိုးတက်မှုတွေရလာအောင်နှစ်နိုင်ငံဘယ်လိုလှုပ်ဆောင်ကြမလဲဆိုတဲ့အရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်ခဲ့တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်ရှင်။